COVID-19 ကာယောဂါကာလအိမ်ထဲမှာနေကြရတဲ့အချိန်အစားအသောက်မှာယူသူတွေများလာတာကြောင့် online လုပ်ငန်းတွေတွင်ကျေလာပေမဲ့ကျန်းမာရေးအတွက်စိတ်ချရရလားဆိုတဲ့မေးခွန်းတွေလည်းရှိနေတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါကယောဂါကာလကန့်သတ်ချက်တွေကြောင့်အင်တာနက်ကနေဈေးရောင်းတာတွေပိုပြီးတွင်ကျေလာရမှာစားတောက်ကုန်လုပ်ငန်းတွေလည်းရှေ့တန်းကနေပါဝင်လာပါတယ်။အရင်တုန်းကတော့ကုန်ပစ္စည်းတွေကိုသာအင်တာနက်ကနေတဆင့်ရောင်းဝယ်တာများပဲမဲ့အခုအခါမှာတော့ online ကနေအစားအသောက်တွေမှာယူပြီးအိမ်နိုင်ရောက်ပို့ဆောင်တဲ့စနစ်လည်းမြန်မာနိုင်ငံမှာခေတ်စားလာခဲ့တာပါ။ဒါပေမဲ့လည်းဒီလိုအိမ်ရောက်လိုက်ပို့တဲ့အစားအသောက်တွေဟာတန်ရှင်းရဲ့လားကျန်းမာရေးစံတွေနဲ့ကိုက်ညီရဲ့လားဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိလာပါတယ်။အထူးသဖြင့်ကျန်းမာရေးဆောက်ရှောက်မှုတွေစားတောက်ကုန်အပါအဝင်ကုန်ထုတ်လုပ်ငန်းတွေအပေါ်ထိန်းကွပ်မှုတွေအားနည်းတဲ့မြန်မာနိုင်ငံမှာတနေ့တခြားခေတ်စားလာနေတဲ့ online ကနေအစားအသောက်ဖြန့်ဖြူးမှုတွေကိုစနစ်ကျစီမံခန့်ခွဲဖို့လိုမယ်လို့စားသုံးသူကာကွယ်ရေးအသင်းဥက္ကဋ္ဌဦးပါအုပ်ခိုင်ကပြောပါတယ်
။ဟိုမဖြစ်မနေဒီ online shopping ကိုအားကိုးရတာတွေဒီ delivery တွေကိုအားကိုးရတာတွေလည်းကြည့်နေတဲ့အတွက်တော့ဟိုဒီလုပ်ငန်းကတော့ဆက်ပြီးတော့တွင်ကျနေဦးမှာပဲ။ဒါပေမဲ့ဒါကိုစနစ်တကျဟလာကြည့်ကြဖို့အခုတော့လိုပါတယ်။ဟလာတဆိုင်ရာအစိုးရဌာနဒီအနေနဲ့ဟလာစားသုံးလူရေဥပဒေဌာနဖြစ်စေ FDA ရဲ့ဖြစ်စေဒါတွေကိုဟလာစနစ်တကျ online shopping ကိုနောက်ပုံတင်ဟလာဌာနမှာဟလာခွင့်ပြုချက်ယူနောက်ပုံတင်လောက်တာမျိုးပေါ့နော်အဲ့ဒါမျိုးတွေတော့လိုအပ်နေတယ်ပေါ့နော
်မြန်မာနိုင်ငံမှာစားတောက်ကုန်တွေတန့်ရှင်းမှုရှိမရှိစိုးစည်းတွေလို့ကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ဓာတ်ပစ္စည်းတွေပေါင်းပါးဆိုတာတွေကိုမကြသေးခင်နှစ်တွေကစလို့ပုံမဆစ်ဆဲလာပေမဲ့online ကရောင်းချနေတဲ့အစားအသောက်တွေနဲ့ပတ်သက်လို့တော့လက်တလောတိတိကျကျဆောင်ရွက်နေတာမတွေ့ရသေးပါဘူး။မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုတ်ကေရေးဌာန FDA အနေနဲ့လည်းဈေးကွက်ထဲမှာရှိတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးတာမျိုးတွေရှိပေမဲ့စားတောက်ဆိုင်ကအစားအသောက်တွေကိုတော့စစ်ဆေးလို့မရှိဘူးလို့လည်းမန္တလေးတိုင်းပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာတန်းတန်းမြင့်ကပြောပါတယ်။
ဒီ market survey တွေလုပ်တယ်နမူနာတွေပေါ့ကွငပီတွေကောက်တယ်ဟုတ်တယ်မလားငရုတ်ပြီးမှုန်တွေကောက်တယ်လက်ဖက်တွေကောက်တယ်စိုးစည်းတွေပါဝင်မှုရှိမရှိပေါ့နော်တာရှိခံတဲ့ဆေးဝါးတွေပါဝင်မှုရှိမရှိဒီကိုတော့ဒီမှာဒီမှာရှိနေတဲ့စားတောက်နဲ့ဆေးဝါးကုကီဌာနကနော်ပုံမှန်လေးဆောင်ရွက်နေတယ်ဒါပေမဲ့ခုနစားတောက်ဆိုင်တွေမှာချက်ပြုတ်ပြီးရောမှာရောင်းတဲ့အစားအစာတွေပေါ်မှာကိုတော့ sample view စစ်တာလို့ဘာလို့ကတော့ပုံမှန်က routine မှာတော့အမတို့စိတ်မလုံဖြစ်ဘူးပေါ့နော်ဘယ်ဒီမှာလုတ်ဖြစ်လေဒီလိုပေါ့ပြည်သူလူထုတွေရဲ့ဒါအကျိုးကြောင်းလေးတွေနဲ့တိုင်ကြားလာတယ်တင်ပြလာတဲ့ဟာလေးတွေရှိလာမယ်စားတောက်နဲ့ပတ်သက်ပြီး poison တွေဖြစ်လို့ဒီစားတောက်တွေကိုစစ်မယ်ဆိုရင်လူ့ကျမကြီးတပ်ခွဲကစစ်ပေးတယ်လို့စားတောက်နဲ့စီးပွားကုတ်ကိဌာနကလည်းစစ်ဆေးပေးတာပေါ့ညီမတွေဒါချက်ပြုတ်ပြီးတဲ့ဟာလေးပေါ့နော
်နိုင်ငံတကာငွေပေးချေရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ ACI Worldwide ရဲ့စမ်းစစ်ချက်အရကယောဂါကြုံနေရခြင်းကဘာတဝန်း online ကနေအယောင်းဝယ်လုပ်ကြတဲ့ e-commerce လုပ်ငန်းတွေစံချိန်ချိုးလောက်အောင်မြင့်တက်လာခဲ့တာပါယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်တွေမှာသာနေကြရတဲ့အချိန် match လာတဲ့လက်ကားလုပ်ငန်းတွေကငွေပေးချေမှုပမာဏဟာအရင်တစ်နှစ်ကနေရှင်ရင်84ရာခိုင်နှုန်းတိုးလာသလို online game ကစားတဲ့လုပ်ငန်းတွေမှာတော့69ရာခိုင်နှုန်းတိုးလာကြောင်းလည်းပြောဆိုထားပါတယ်ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ